ကင်းပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာအကြမ်းဖက်မှုတွေအခြေမြင့်ဆက်လက်ဖြစ်ပေါ်နေတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်တဲ့နိုလင်းဟေစာကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအကြမ်းဖက်မှုတွေကြောင်းအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ထောင်ပေါင်းများစွာသောဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာမှာနိုင်ငံအတွင်းမှာတိတ်မိနေသူတွေအများအပြားရှိနေတယ်လို့အင်းနီးချင်းနိုင်ငံအတွင်းကိုထွက်ပြေးသွားကြသူတွေဟာလည်းအကူအညီတွေလိုအပ်နေတယ်လို့နိုလင်းဟေစာရဲ့ကြေညာချက်မှာဖော်ပြပါတယ်။ကုလသမဂ္ဂလူညွန်ရေးကောင်စီကတောင်းဆိုထားတဲ့အတိုင်းဒီပြစ်ပခါမှာပါဝင်ပတ်သက်နေသူတွေအားလုံးအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့ရှုပြီးဒီပြဿနာကိုနင်းညံ့တဲ့နည်းနဲ့ဖြေရှင်းနိုင်အောင်ကြိုးစားလုပ်ဆောင်ကြဖို့အထူးကိုယ်စားလှယ်ကထားလောင်းတောင်းဆိုတဲ့အပြင်အာဆီယံဘုံသဘောတူညီချက်၅ချက်မှာတောင်းဆိုထားတဲ့အတိုင်းအကြမ်းဖက်မှုတွေကိုချက်ချင်းပြတ်တမှုအတွက်လည်းကြေညာချက်မှာတောင်းဆိုပါတယ်မြန်မာပြည်သူတွေဟာကိုဗစ် -19 ကာယရောဂါကြောင့်လူမှုစီးပွားအခက်အခဲတွေကိုရင်ဆိုင်နေကြရပြီးဖြစ်တဲ့အပြင်အခုလည်းလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေနဲ့ထပ်ဆင့်ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်အဲဒီလိုဘေးဒုက္ခတွေကိုဖြစ်ပေါ်စေတဲ့တနတ်တန်တွေချုပ်ငင်းသွားအောင်လှုံ့ဆော်ပြီးဘေးဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီကြဖို့လိုအပ်ကြောင်းမြန်မာကလေးငယ်တွေရဲ့အနာဂတ်ဟာလည်းဒီအပေါ်မှာအများကြီးမူတည်နေကြောင်းကြေညာချက်မှာထပ်သွင်းဖော်ပြပါတယ်အော်တိုဘာလကုန်ပိုင်းမှာကုလသမဂ္ဂအတွင်းဝန်ချုပ်ကယာဒုခန့်အပ်လိုက်ပြီးအခုလလယ်ပိုင်းမှာယာဒုတာဝန်တွေကိုစတင်ထမ်းဆောင်တဲ့စင်ကာပူနိုင်ငံသူနိုလင်းဟေစာဟာမြန်မာနိုင်ငံပြည်ပခါမှာတက်ဆိုင်သူတွေနဲ့တိုင်ပင်ဆွေးနွေးမှုတွေလုပ်ဆောင်နေပြီးဒေသတစ်ခုလုံးကိုအကျိုးတရားနေတဲ့မြမအရေးနဲ့ပတ်သက်လို့ဒီကိစ္စမှာတိုက်ရိုက်ပါဝင်ပတ်သက်နေသူတွေနဲ့ထိတွေ့ဆက်ဆံတာနားထောင်တာတွေလုပ်ဆောင်သွားမယ်လို့ဆိုပါတယ်ဒါအပြင်သူ့အနေနဲ့မြမပြည်သူတွေကိုပံ့ပိုးပေးနေတဲ့တစ်ချိန်တည်းမှာပဲမြမနိုင်ငံမှာငြင်းကြမှုပေါ်ထွက်လာအောင်ဆောင်ရွက်သွားမယ်လို့လည်းနိုလင်းဟေစာရဲ့ကြေညာချက်မှာဖော်ပြပါတယ်ဒါဟာသူ့အနေနဲ့အတွင်းမှုတွေ့ရမြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်ယာဒုကိုလက်ခံပြီးတဲ့နောက်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်ကြေညာချက်ထုတ်ပြန်တာလည်းဖြစ်ပါတယ်ခင်ဗျာ